တရုတ်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ဘန်နာရေးဝန်ကြီးဂျန်နက်ယေလန်ဟာတရုတ်ဝန်ကြီးချုပ်လီချန်အပါအဝင်တရုတ်ထိပ်တန်းအရာရှိတွေနဲ့ဒီနေ့တောက်ကြာနေ့မှာဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့တရုတ်ကြားဆက်ဆံရေးမပြေမလည်ဖြစ်နေခြင်းအမေရိကန်အစိုးရရဲ့ဒုတိယမြောက်အဆင့်မြင့်အရာရှိအနေနဲ့တရုတ်နိုင်ငံကိုရောက်နေတာပါ။နှစ်ဖက်ကြားသဘောထားကွဲလွဲမှုတွေကိုဆွေးနွေးအဖြေရှာဖို့အရေးကြီးတယ်လို့တရုတ်ဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်ဝန်ကြီးယေလန်ကပြောကြားခဲ့ပါတယ်။တရုတ်ဘန်နာရေးဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးစဉ်မှာလည်းအမေရိကန်နဲ့တရုတ်ဆက်ဆံရေးတိုးတက်ရင်နှစ်နိုင်ငံစီးပွားရေးအတွက်အထောက်အကူပြုတယ်ဆိုတာကိုအလေးထားပြောကြားခဲ့ပါတယ်။တရုတ်စီးပွားရေးမူဝါဒတွေပေါ်အမေရိကန်စီးပွားရေးလုပ်ငန်းတွေစိုးရိမ်နေတာကိုလည်းသူ့ဘက်ကအခုလိုပြောပါတယ်
။ During meetings with my counterparts, I'm communicating the concerns that I've heard from the US business community.
တရုတ်အစိုးရပိုင်းလုပ်ငန်းတွေတည်ရင်းလုပ်ငန်းတွေကိုထောက်ပံ့ကြေးတွေပိုတိုးပေးတာလို့ဈေးကွက်နဲ့မပတ်သက်တဲ့ဘက်ကနေတစ်ဖက်လဲလုပ်နေတာတွေကိုနိုင်ငံခြားလုပ်ငန်းတွေကိုဈေးကွက်တွေမဝင်နိုင်အောင်အတားအဆီးတွေလုပ်နေတာတွေအပေါ်အမေရိကန်စီးပွားရေးအတိုင်းဝိုင်းဘက်ကစိုးရိမ်နေတဲ့ကိစ္စတွေကိုတရုတ်ဘန်နာရေးဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်မှာသူကထောက်ပြပြောခဲ့တယ်လို့ဝန်ကြီးယေလန်ကပြောကြားခဲ့တာဖြစ်ပါတယ်။လက်တလောလာတွေအတွင်းအမေရိကန်ကုမ္ပဏီတွေအပေါ်အရေးယူတဲ့လုပ်ရက်တွေလုပ်နေတာကိုလည်းသူအတော်လေးစိုးရိမ်နေတယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးကိစ္စ၊တောင်တရုတ်ပင်လယ်ကိစ္စ၊ထိုင်ဝမ်ကျွန်းကိစ္စတွေကြောင့်ဆက်ဆံရေးအတော်လေးထိခိုက်နေတာပါ။ဒါပေမဲ့နှစ်နိုင်ငံကြားမှာဆက်ဆံရေးလမ်းကြောင်းတွေပြန်လည်ပွင့်လာဖို့အတွက်အမေရိကန်အစိုးရဘက်ကကြိုးစားနေပါတယ်ရှင်။